စစ်ပွဲတံခံရတဲ့ဂါဇာကမ်းမြောင်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ရမှာအထောက်အကူဖြစ်စေရေးစံတမန်ကြိုးပမ်းချက်အဖြစ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာစာသားပရိနေနှောင်းပိုင်းမှာအရှိအလေပိုင်းခီးစဉ်ကိုစတင်လိုက်ပါတယ်ဟာမတ်စ်အစ္စရေးစစ်ပွဲ3လနီးပါးရှိလာနေပြီးပါလက်စတိုင်းပြည်သူတွေထိခိုက်သေးဆုံးမှုရော့ကျရေးအစ္စရေးအပေါ်နိုင်ငံတကာဖိအားတွေတိုးမြင့်နေချိန်မှာပဲဂျွန်ကန်ရဲ့၄ချိန်မြောက်အရှိအလေပိုင်းခီးစဉ်ဖြစ်ပေါ်လာတာပါဒီစဉ်တွင်မှာလင်ကန်ဟာတူရကီ Great Jordan Carter Arsa ဝါမြပြည်တော်စု Saudi Arabia Israel West Bank လို့ခေါ်တဲ့ Jordan မြေအနောက်ဖက်ခံဒေသ Egypt နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့အခြားသူတွေနဲ့တွေ့ဆုံမှုရှိတယ်လို့နိုင်ငံသားဌာနပြောခွင့်ရှိသူ Matthew Miller ကကြားစာပရင်းတွေသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ဒီချိန်တွင်မှာပဲ Israel ကာကွယ်ရေးဝန်ကြီး UF Gallant ကဂါဇာကမ်းမြောင်ဒေသမှာ Israel ရဲ့စစ်စင်ရေးနောက်တစ်ဆင့်စီမံကိုဂါဇာပြည်နယ်မှာထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်မှာစစ်ကမ်းမှုအသစ်တွေရှိပြီးဂါဇာမြောက်ပိုင်းပြင်းထန်တိုက်ခိုက်မဲ့မဟာဗျူဟာနဲ့တောင်ပိုင်းဟားမတ်စ်ခေါင်းဆောင်တွေကိုဆက်လက်ရှာဖွေမဲ့အစီအစဉ်တွေလည်းပါဝင်နေတာပါစစ်ပွဲပြီးဂါဇာဟာဟားမတ်စ်ထိန်းချုပ်မှုအောက်မှာရှိနေတော့မှမဟုတ်ကြောင်းလဲ Israel ကာကွယ်ရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ